လ354ခုနှစ်တပေါင်းလာပြီးကျော်လေးရက်ညာချမ်းကာလ7နာရီ15မိနစ်အချိန်ကစတင်လေရွှေပောက်ကံမြို့သည်မော်ကျွန်းပရိယတိစာသင်တိုင်းမှာဆင်းရင်ချင်းပါတဲ့ပရိယတိပူဇာဓမ္မသူတွေကိုယခုခါမေတ္တာအာသီသမေတ္တာပဒနာနဲ့စတင်ဝတ်လည်ပါပြီဓမ္မသဘင်ပွဲအကယ်လို့လာခဲ့ကြသောတရားရှိခင်သူတော်ဆင်ပေါင်းတို့နှင့်တကား30သဘောတရား10မျက်နှာအနန္တစัจ java လာမှာရှိကြကုန်သောအနန္တတတဝါတွင်ပြယံပညာဘာစေဆင်ရခြင်းညဘာစေကိုယ်စိတ်နှစ်ပါးချမ်းသာခြင်းဖြင့်ဤဆုံးရပါစေလို့မေတ္တာတည်းပြည့်ဖြောင့်ဝေပြီးတော့ဓမ္မသဘင်ကိုစတင်ဖွင့်လှစ်ပါပြီ။အဲတော့ရေပောက်ကံကခန္ဓာမကြီးကျင့်ပါမယ်ဆိုတဲ့တရားပွဲရှင်းနိုင်ပဲမှကျင့်ပါရတာ။ဩစောင့်နေရတာကြာလာပြီ။နောက်ကြနောက်လို့ကိုရတရားပွဲအချိန်မှမလာဘူးဆိုပြီးတော့မကျင့်တတ်လို့ရှိရင်အကုန်လုံးပြန်ကြ။ဘုန်းကြီးလည်းပဲပြန်မယ်။ကျင့်တတ်လို့ရှိရင်ဆက်ထိုင်တယ်လို့ပဲဘုန်းကြီးပြောမယ်ဟာလား။ဟဲ့ဘာမှမကုန်နဲ့။ကျင့်တတ်လို့ရှိရင်ထိုင်တယ်။ဟာလေလူတယောက်ပေါ့မပြောဘူး။ကုန်ထိုင်ဒါကြည်တဲ့ပုံရတယ်တော့တကောင်ရောက်လာလို့သူတို့တိုင်းနေပါဘူး။ဟုတ်တယ်။အဲ့တော့ဒီကနေ့အားလုံးသောမြို့ကောင်သားမြို့ကောင်မင်းတွေဒီကနေ့တရားမွေးရှင်းပါလား။မောကျွန်းပရိယတ်တိဇာတိနိုင်ရဲ့ဆပြံပွဲအတွက်ရှင်းရှင်းပါတယ်။တရားပွဲလို့ဘုန်းကြီးတို့ဒီလိုပဲရှင်းတဲ့ယုံကြည်တယ်ပေါ့နော်။သာသနာတော်ဟာနေတရား၄မျိုးဆိုတာကိုပြိတ္တယမိယသတ္တရောနိဗ္ဗာန်ဆိုပြီးတော့မြတ်စွာဘုရားကယဟန်ခံတဲ့ယဟန်သစ်တို့ကိုသိအရှင်းကလေးကသာသနာမှာမိယ၄ခုရှိတယ်ဟင်းဆိုပြီးတော့မှန်လွတ်လိုက်တာအဲ့ဒီနိဗ္ဗာန်၄ပါးမိခူရ၄ပါးဆိုတာဟာသံသင်္ကန်ကြောင့်ဆင်းဆိုပြီးတော့ပစ္စည်း၄ပါးပေါ့မိညာ၄ပါးဒိဋ္ဌိ၄ပါးဆိုတာပရိသတ်ကြီးဘာ၄ပါးလဲပစ္စည်း၄ပါးပြန်ပြောပါလေလေပစ္စည်း၄ပါးဟဲ့အဲ့တော့ဒီကနေ့ရှင်ပြန်ပွဲလို့ဆိုတဲ့နေရာမှာပစ္စည်း၄ပါးဟာတော်တော်အရေးကြီးတယ်ရှင်မလုံလောက်ရင်သာတော်ပြန်ပွဲစီကားဖို့ကိုယ်လည်းသင်္ကန်းလုံလောက်တော့မရရင်ရှင်အောင်ကိုတော်တွေပူဇော်နိုင်ဖို့ကိုယ်လည်းအဲ့တော့ဆင်းရှင်းလုံလုံလောက်လောက်မရှိရင်လည်းကိုတော်ဒီစာမချက်နိုင်အဲ့လိုရှိနိုင်တယ်။ကြောင်းအလုံးလောက်မရှိရင်လည်းပဲသံဃာကိုချမ်းသာအောင်ပဋ္ဌာန်းနိုင်ကိုမမွေးနိုင်ဘူးပေါ့။အဲ့ဒီတော့အရေးကြီးတဲ့ပစ္စည်းလေးပါ။သာသနာမှာဒါပဲမိခိုးပြီးတော့မှပရိယပတိပလုပ်ကြရတာဆိုတော့အဲ့ဒီမိယာလေးပါကိုမိသရလေးပါးကိုအာပိတဲ့အနေနဲ့ဒီကနေ့ဘုန်းကြီးတို့ကဒါနကထာလောက်ပဲဟောပါမယ်တဲ့မိသရရဲ့ဘာကထာပါလဲဆန်းဆောင်ပြန်ဟောကြားတော်မူတဲ့ဒေသနဲ့ကမဒေသနာအစီအစဉ်မှာ6မျိုးဟောတော်မူတဲ့အစီအစဉ်ရှိပါတယ်ဒါနကထာဝိလကထံသကကထံကာမနာအာဒိနဝနိခမေအာနိသံသံသတုသိစကထံဝိသယေကထာ6ပါးတဲ့ကထာပဲ2ပါးလဲသာနာကထာယေသီလကထာယေသကကထာယေကာမနာအာဒိနဝကထာယေနိခမကထာယေသစ္စာကထာရေပရိသေကရာမေနပါအင်းသစ္စာကထာဆိုအမြင့်ဆုံးပဲပေါ့နော်သစ္စာကထာဆိုရင်သစ္စာ၄ပါးခေါ်တာအမြင့်ဆုံးပဲလူလူကုန်လုံးမှာအုတ်ခေါင်းကအမြင့်ဆုံးပေါ့လားအုတ်ခေါင်းအမြင့်ဆုံးဆိုတော့ဒီလူတွေတန်တာဆိုင်ရင်ခေါင်းကိုတော်တော်ပြင်းပြင်းပြားနော်အုတ်ခေါင်းကိုတော်တော်ပြင်းပြင်းအဲ့တော့အုတ်ခေါင်းနဲ့သမင်းစားတဲ့လူတွေကအများကြီးပဲသမင်းညဆိုင်နေသမင်းကောက်ဆိုင်နေသမင်းပေါင်းနေဆိုင်နေအဲ့ဒါမျိုးစုံလို့သမင်းဖြတ်တဲ့ဆိုင်နေခလာထောင်းတဲ့သမင်းကိုလေးလေးကောက်ကောက်တော့လေးလေးကောက်ကောက်သမင်းကိုကြောက်အောင်လုပ်မယ်မျိုးမျိုးလုပ်ကြ ကောင်းတဲ့ဘုရင်စားကြအများကြီးပဲအဲ့လိုမျိုးမျိုးလုပ်ပြီးမှဒီကောင်းပေါ်မှာယန္တနာမျိုးစုံတွေနဲ့တန်းစားဆင်ရအဲ့ဘုန်းကြီးတို့ရှိသီးနာတွေကတော့ဥက္ခောင်းကိုအမြင့်ဆုံးအမြင့်ဆုံးထားပြီးတော့အမြင့်ဆုံးဖြစ်တဲ့ဥက္ခောင်းကိုသိပြီးတော့တန်းစားဆင်ရတာဒါရှိသီးနာတွေရဲ့ဒုစရအနောက်ဘက်တိုင်းရောက်သွားတော့ခေါင်းကဆုဆုဖွားဖွားငှက်သိမ့်လို့ပြေးပြီးတော့မလေးခြေတော့ကြတော့မှခြေသိမ့်တည်ရောအာခြေတော့တခုလုံးလုံးနဲ့ဗနက်တည်ရောတန်းစားဆင်တယ်။နောက်ဘက်ကလူကြတော့ခြေတော့ကိုသေးသေးချာချာအလတ်တင်တန်းစားဆင်တယ်ခေါင်းမပြင်။အဲ့ခုဘာပြင်ရရင်ခေါင်းမလေးလို့စဉ်းစားကြည့်။ဘဝလူတွေကအောက်ဆုံးရောက်ဘုန်းကြီးတို့ကအမြင့်ဆုံးရောက်အဲ့တော့အလေပိုင်းကြံနေလို့မတော်ဘူးတဲ့။အဲ့တော့ပြောရင်လည်းသစ္စာကတ္တာဆိုတာအမြင့်ဆုံးပဲ။သစ္စာလေးပါးတရားဆိုတာဘာလဲ။အဲ့ဒီတော့အမြင့်ဆုံးသစ္စာလေးပါးတရားကိုဟောရင်ဥက္ခောင်းအလတ်ပြေကံသာရှင်သလိုဖြစ်ပါလေ။ဥက္ခောင်းကိုသိလန်းအောင်ပြင်ထားပြီးတော့မှအောင်မှာပစိုးတမိန်မလုံးဘူးဆိုရင်တော့ကြီးလို့မကောင်းဘူးလို့ဒီတော့ဒီကနေ့ဘုန်းကြီးတို့ကပစိုးလေးတမိန်လေးဆင်တဲ့အနေနဲ့အောက်ခြေသားကဒါသကထာလောက်ပဲပြောပါမယ်တဲ့အမြဲဆုံးသစ္စာကထာများတော့ဝိပဿနာကမ္မဋ္ဌာန်းအစည်းအဝေးဆရာကြီးတွေကဘုရားမူကြတာဖြစ်ပါတယ်ဘုန်းကြီးတို့ကတော့အောင်သားလေးကဒါသကထာပဲနည်းနည်းပြောအောင်များများကြီးလည်းမပြောပါဘူးအလည်းနည်းနည်းပါပဲဝိဒယမတ္ထဘာကထာလေးလေအဲကထာ6ပါးမှာဒီကနေ့ဒါနကထာမတ္တဒုက္ခပရိစ္ဆံကပပ္ပိစေဝိပုလံဒုက္ခစသေမတ္တဒုက္ခံဒီရောပပ္ပပံဝိပုလံဒုက္ခံမတ္တဒုက္ခပရိစ္ဆာကပတ္တိစေဝိပုလံဒုက္ခသစေမတ္တဒုက္ခတိရောပပတံဝိပုလံဒုက္ခသာရဝနှလုံးကြောပြောင်းသူတော်ကောင်းပေါင်းတော်မတ္တဒုက္ခပရိစ္ဆာကအနည်းငယ်မြတ်သောစည်းစိမ်ဥစ္စာကိုစွလွန်ရခြင်းကြောင့်ဝိပုလံဒုက္ခကြီးကျယ်များမြတ်တဲ့စည်းစိမ်ချမ်းသာကိုပမ္ပသသပပ္ပတောကောင်းစွာမြုံမြင်ဆင်ခြင်ပြီးတဲ့ဆိုရင်ဝိပုလံဒုက္ခကြီးကျယ်များမြတ်တဲ့စည်းစိမ်ချမ်းသာကိုသမ္ပသသပပ္ပတောမြုံမြင်ပြီးတဲ့ဒီတော့ပညာရှင်သည်ဘာသာဒုက္ခဝိပုလံဒုက္ခကြီးကျယ်များမြတ်တဲ့စည်းစိမ်ချမ်းသာကိုအပ္ပဒါကပ္ပဒါသောမျောလင်းတောင့်တလျက်မျောမြင်တောင့်တလျက်မျောလင်းတောင့်တလျက်မျောမြင်ဆင်ခြင်တည်းရဘာသာလောကနေနေမြရှိတဲ့စည်းစိမ်ချမ်းသာကိုစသည်စစီရကောင်းစွာမသိဆုံးလွတ်တော်မူကြကုန်ရသည်ရသဘာသူတော်ကောင်းတို့အနေငယ်ကလေးမြတ်ဆွတ်လို့ပြီးတော့ကြီးကျယ်တဲ့စည်းစိမ်ချမ်းသာကိုမျောမြင်မိတဲ့ဆိုရင်နဲ့နည်းနည်းလေးဆွလို့ရပြီးကြီးကြီးကျယ်ကျယ်အကျိုးပြည့်လိမ့်မယ်လို့မြင်မိရင်ဒီစကားနားမလည်ဆရာဘာမှမရှိပါဘူးနော်ဘယ်လိုပြောလိုက်တာလဲနေနေလေးဆုံးလို့ရတယ်ရမယ်အကျိုးကကြီးကျယ်လေလို့မြင်မယ်ဆိုရင်ဘာတာဒုက္ခပါလိစ္ဆာကပတ္တိစေဝိပုလံဒုက္ခနေနေကလေးဆုံးလို့ပြီးတော့မှမြင်မြကြီးရမယ်လို့ပြောလေတယ်ဆိုရင်အဲ့လိုနေနေမြဆုံးလို့ရှင်မြင်ကြီးကျယ်စည်းစိမ်ကိုမျိုးမြင်ပြီးတဲ့ဒီတော့ပညာရှင်ပြီဝေဘောလံသောကံကြီးကျယ်တဲ့စည်းစိမ်ချမ်းသာကိုသံပတ်သံတော်မျိုးမြင်တောင့်တလည်းကြီးကျယ်တဲ့စည်းစိမ်တွေကိုမျော်လင့်ပြီးတော့ဘာလို့မလဲမတ္တသောကံနေငယ်မြတ်သောစည်းစိမ်ချမ်းသာကိုစသည်စစီရသော သင်ဆုံးလို့နိုင်ကြပါစေကောင်းသတည်းကြည်ကျဲသောအကျိုးစီးပွားကိုမျှော်မြင်မိတဲ့ပုဂ္ဂိုလ်အနည်းငယ်ကလေးဆုံးလို့ပြီးတော့ကြည်ကျဲကျဲအကျိုးကိုမျှော်မြင်မိတဲ့ပုဂ္ဂိုလ်သည်အဲ့ဒီကြည်ကျဲတဲ့အကျိုးကိုမျောပြီးတော့နည်းနည်းလေးတော့ဆုံးလို့နိုင်ရမယ်တဲ့။အဲ့ဒါဟာဓမ္မုပတိသတရားဖြစ်ပါလေ။ဒါကြီးဓမ္မုပတိသလို့ကြည့်လိုက်။ဓမ္မုပတိသတဲ့ပြန်ပြော။ဟေးစကားတစ်လုံးရတော့ဓမ္မုပတိသဓမ္မဥပတိသလို့ဒီလိုရှိပါလေ။ဓမ္မသည်ဥပတိသဥပတိသဆိုတဲ့စလုံးဟာလမ်းညွှန်ဒီဒီပြရဓမ္မဥပတိသဆိုတာဓမ္မသည်လောကကြီးအတွက်လမ်းညွှန်ဖြစ်ပါတယ်အဲ့တော့ဥပတိသလို့ဆိုတဲ့စလုံးသည်လမ်းညွှန်ချက်အဲ့ဒီလမ်းညွှန်ချက်ဆိုတဲ့ဥပတိသဒီပါဠိစကားကိုဒီကနေ့လူတွေကမှားကိုရှုံထားပြခဲ့တယ်ဘသူပြုတ်ပြမမသိဘူးအဲ့ဒီလူကိုရှာဥပရေတဲ့ခေါ်နေတယ်ဝိဉ္ဇကားကပါလေဥပတိသလမ်းညွန်ချက်ဟုတ်လားအဲ့ဒါလမ်းညွန်တော့ဟိုလူပြောဒီလူပြောပြောတာတွေနဲ့ညွန်တာမဟုတ်ဘူးတဲ့ပရိသတ်ကြီးမြတ်ဗုဒ္ဓဟောတဲ့ဓမ္မဖြစ်လမ်းညွန်တာပါဘာဖြစ်အဲ့ဒီဓမ္မကဘသူဟောဓမ္မဗုဒ္ဓဟောကြားတဲ့ဓမ္မဖြင့်လောကကြီးကိုဘာလို့ပြည့်စလဲလမ်းညွှန်ပြည့်တယ်ဓမ္မရဲ့ဒီပေကဘာလို့ကောင်းနေတာနော်လောကကြီးရဲ့လမ်းညွှန်လို့ဒီပေရပါတယ်ခုဒီမှာညွှန်လိုက်ပြီဘယ်နဲ့ညွှန်လိုက်သလဲလို့ဆိုနေနေကလေးဆုံးလို့ပြီးတော့ကြီးကျယ်တဲ့အကျိုးကိုမြင်ရင်အဲ့ဒီကြည်ကျဲတဲ့အကျိုးကိုမြင်တဲ့ပုဂ္ဂိုလ်ဒီကြည်ကျဲတဲ့အကျိုးကိုမျောပြီးတော့နည်းနည်းလေးတော့မလုပ်ကြလဲဆုံးလို့ကြပါတဲ့အလူကန်ဌာနကဒကာကြီးကအော်သိနေတာလေကြောင့်ပူလာပြီပြိဿကြီးကြည်ကျဲတဲ့အကျိုးကိုမြင်လို့ရှိအဲ့တော့ပြောပါတော့မလုပ်ကြတဲ့လူကမမြင်ဘူးကိုတော့ဇူရောကျန်တော့ပါကြည်ကျဲတဲ့အကျိုးကိုနေနေလေးဆုံးလို့ပြီးတော့ကြည်ကျဲတဲ့အကျိုးကိုမြင်လို့ရှိရင်အဲ့ဒီကြည်ကျဲတဲ့အကျိုးကိုမျောပြီးတော့ဘာလို့မလဲနေနေတော့ဆုံးလို့ရပမာသကဂုံတစ်ခုရှိတာလေထောင်းနေရင်ရာဆွတ်ဒီလိုပြောတာအဲ့တော့တစ်ဆောင်ကသိတတ်မှုရှိသေးတဲ့ခေတ္တကတော့ထောင်းမြင်ရာဆွတ်ပြောတာပေါ့ဒီကလေးအဲ့ဒီသကဂုံမြင်ရရင်ကောင်းမလားမသိဘူးဟဲ့လားဒီမင်္ဂလာစုပဲလောက်မြင်လို့ရှိရင်တော့90ပြည်သားတို့ဆုံးလို့ကြာငဲလို့ဆိုရင်ကောင်းမဲ့ထင်တာပဲဒေါ်လာတစ်သိန်းလောက်များမြင်လဲလို့ရှိရင်တရားတစ်ကောင်ဆုံးလို့ကြာအဲ့လိုပြောမယ်ဒီပြည်ရောက်သွားတယ်တစ်ထောင်ရဲ့တန်ဖိုးကငဲလုံးလို့ဒီကနေ့ကမှာအဘိဓိပိဗမာစကားအဲ့ဒီစကပုံလေးတွေပေါ်လာတာကဒီပါဠိတော်များကိုကြည့်ကြည့်ပြီးတော့ဖြစ်လာတာများပါတယ်နော်ရာမြင်ရင်ပါဆွတ်နေအဲ့တော့အလိုက်သေးလောက်တဲ့လူကြီးဘုန်းကြီးကောင်းတယ်ပြောတယ်လိုက်ပြောတာအဲ့ဒါဘုန်းကြီးတို့ပြိဿငိုက်ပြီဆိုတော့ပြေးကြတယ်ရာကြီးပါဆုံးတယ်ဆိုတော့ထောင်ဆုံးတယ်ရှုံးပြီနေတာဆိုရင်တော့ကြွားရထောင်ကြီးရဲ့ပါဆုံးအဲ့ဒီလိုပြောမှာပေါ့ဗျာသူတို့ငိုက်လာမငိုက်လာစမ်းကြည့်တာတကယ်ငိုက်ပြီဒီလူတွေသိကြပါ့ထောင်ကြီးရဲ့ပါဆုံးရမင်းရင်ဆယ်စွန်းအဲဒီလိုလုပ်ရင်တော်သေးတာပေါ့လားအဲ့ဒါဆိုတော့ရှိရင်သူတို့မအိပ်သေးဘူးဆိုတဲ့အတွေ့အကြုံကောင်းပြီဒါဒီပါဠိတော်ရှိတဲ့အတိုင်းအဲ့ဒီစကားကိုထွက်လာမတ္တဒုက္ခပရိစ္ဆာကပသိစေဝိပုလံဒုက္ခသစီမတ္တဒုက္ခတိရောဘပသံဝိပုလံဒုက္ခမတ္တသုခပရိစ္ဆာကနေနေကလေးမြတ်ဆွလို့ရတဲ့အတွက်ကြောင့်ဝိပုလ္လသုခကြီးကျယ်များမြတ်တဲ့ချမ်းသာဒုက္ခတွေကိုသဗ္ဗသဗ္ဗတ္တတောကောင်းစွာမျိုးမြင်ခြင်းမိတဲ့ဆိုရင်ဈေပသိယကိဉ္စီမြတ် တွေ့မြင်ကြတယ်ဆိုရင်ဝေဘုလတုကံကြီးကျယ်တဲ့စည်းစိမ်ချမ်းသာတွေကိုသမ္ပတ္တံသမ္ပတ္တောပေါင်းစွာမျိုးမြင်ဆင်ခြင်ပြီးတဲ့ဒီတော်ပညာရှင်သည်မတ္တသုခံအနေငယ်မြတ်ရှိတဲ့စည်းစိမ်ချမ်းသာတွေကိုစံစံစံစီရာကောင်းစွာမသွင်းဆုံးတော်မူကြကောင်းရာသတိဧကသမယမဂဝါရသကဟိဝိရတိဝေလူဝနေကလန္တကနိဝါပေဧကသမယကရဗ္ဗမဘဂဝါဘုံသော၆ပါးသခင်သဗ္ဗညောဘုရားရှင်တော်တော်မြတ်သည်ရာဇကဟေနောင်ကလောကကိုသွန်ချံတို့လိုရသောဆောရရှင်မြို့တော်နာကကလန္တကနိဝါပိရှင်းတဲ့ပေါင်းတို့ကဖိမဲ့ပြီးပြီးတော့ဆံကျွေးလို့မွေးမြူထားသောဝေလူဝတိဝါရောဤပညာနဲ့ဝေလူဝံဆောရအကြောင်းအရာမှာဘုရားသောဘသခင်ဘုရားရှင်တော်မြတ်ရသတော်ဒီမောဝေလဝံကြောင့်တော်မှာကိန်းအောင်တော်မူနေစေကာလအဲ့ဒီနေရာတည်းလည်းကိုဟောကြားတော်မူတယ်တဲ့ဘိသရဲ့ဘာတိုင်းရဲ့ဘာမြို့တော်ကဘာကြောင့်တိုက်လဲဝေကုန်တဲ့အများကြီးကနော်ရာဇဂျူဘာမြို့တော်လဲပါဠိတော်မှာရာဇခဟခေါ်တာကိုဗမ္မာမှုဖလှယ်တဲ့အခါကျတော့ရာဇခဟကိုရာဇဂျူဒီလိုသွားတယ်။တင်းညာစလုံးစလုံးဗမ္မာတွေမထွင်တော့ဘဲနဲ့ဒီပါဠိကိုပဲကိုယ်စလုံးဖြစ်နေဝေစားလိုက်တာရာဇခဟကဘာဖြစ်တာလဲ။ရာဇဆိုတာမင်းအဆက်ဆက်ရာဇပုဂ္ဂိုလ်အသေးသေးကမင်းအဆက်ဆက်ကဟဆိုတာကသိမ့်ပိုက်တယ်တဲ့မင်းအဆက်ဆက်အဲ့ဒီနေရာမှာနန်းဆိုင်တယ်လို့ပရိသတ်ရေးနေရှိတာเนาะဟုတ်ပါဘူးဗမာပြည်မှာရှင်မင်းအဆက်ဆက်ကတနေရာထဲမှာနန်းဆိုင်တယ်ဆိုတာရှိကုန်ရှိအာသခုမှာလည်းရှင်မင်းပဲနန်းဆိုင်ဘူးအာဘကုလည်းရှင်မင်းနေနန်းဆိုင်ဘူးအတောင်းဘူးအတရောကြာအင်းဝအာဘကံအမရဘူးကမန္တလေးကျေဘုရှင်မယေဒီနန်းစိတ်ကနန်းနေရှိရှိရှိရှိပြီးတော့မကောင်းလားဟောဒီရာဇကဟရာဇဂျူဆိုတဲ့နေရာကြတော့မဂရတိုင်းမှာတက်ကြတဲ့ရှင်မယေတိုင်းကဒီရာဇဂျူဒီနေရာမှာကြီးပဲတက်တက်ပြီးတော့ရှင်မယေလုံးနန်းစိတ်သွားကြတာမင်းအဆက်ဆက်သိမ့်ပိုက်တဲ့မြို့ကိုလို့ခေါ်တာရာဇကဟဝေပုံလတောင်ရေဝိပါရတောင်ရေမန္တဝတောင်ရေဣတိကိတိတောင်ရေခေစကုတ်တောင်ရေလို့တောင်ကလုံးယံနေတဲ့မြို့ဘိသရေပါတောင်နေတဲ့လေအဲဒီတောင်နေယံနေတဲ့မြို့ဝေပုံလတောင်ဝိပါရတောင်ပန္တဝတောင်ဣတိကိတိတောင်ဟုတ်ပြီကိစ္စကောက်တောင်တောင်ကားလုံးဝေပောင်လမြောက်ဖက်နာမှာကိစ္စကောက်ဆိုအရှိပဲပတ်သွားတယ်ဣတိကိလိဆိုရှင်းတောင်ပဲပတ်တယ်ပန္တဝတောင်ဆိုအနောက်တောင်ပဲကဝေပါရတောင်ဆိုအနောက်နဲ့အနောက်မြောက်ကအဲ့လိုတောင်ကြီးငါးလုံးဝိုင်းနေတယ်အလဲကောင်းမှာမြို့ပြိဿကြီးမြို့ရိုးကြီးကျုံးကြီးတည်ဆောက်ဆရာကိုမလိုတော့ဘူးအဲ့ဒီတောင်ကြီးကဝိုင်းကားရတဲ့ကိုအလဲကောင်နန်းတော်ကြီးနဲ့မြို့တော်ကြီးကလုံကြုံရေးကောင်းပြီသားတဲ့တောင်ဆောင်တွေနဲ့တောင်ထိပ်တွေမှာအဲ့ဒါပြန်အိုးတွေပြည့်စင်နေရှောက်ပြီးတော့စစ်တပ်တွေနဲ့ဝိုင်းကားအလဲကောင်ရှင်မင်းနန်းတော်ကြီးရှောက်မဂရတိုင်းမှာရှင်မင်းဒီတက်တိုင်းတက်တိုင်းသူတို့နန်းတော်ကိုအင်းမကြီးရှောက်ကြတာဆိုတော့ဒါကိုခေါ်တာရာဇာကဟာနော်အဲ့ဒီရာဇဂျိုးဆိုတဲ့ရွှေမျိုးတော်မှာဗိမိသရမင်းနန်းနန်းဆန်လို့အောက်ချောက်လို့နေနေတော့မှာဘုန်းကြီးတို့မြတ်စွာဘုရားကိုတော်ပြဘုရားဖြစ်တော်မူပြီးရှင်းလာအကြံမှာပထမဆုံးရောက်တယ်တဲ့ဒိဋ္ဌိကြီးရဲ့ ။ရပြီပြီကရှိလာကြဆိုတော့ဘယ်နည်းမှရောက်လာတယ်လို့ပြောနိုင်တယ်။ဒါကြလားတော့အိပ်ပြီးတော့ဖြေကိုဆောက်ဖို့ပဲ။ဘလောက်စားကြည့်တယ်စားလို့ကြည့်ရင်ကြည့်မယ်နော်။တရားသုံးနေသက်ကြရင်ချောင်းဩရဝိလသံသရကံမဇ္ဈိမဇ္ဈိဒိဉ္စဘုံဘုံဗုဒ္ဓမိလမ်းပြီးရေကစောနဲ့တရားသုံးခုကဆောင်းကားပြည့်မှာဘုရားဖြစ်တယ်ဒီလိုမဟုတ်လားအဲ့ဒီကနေရှိကုန်လမ်းပြီးတော့ကြီးလိုက်မယ်ဆိုရင်ရှင်းလာဆိုတော့ကြာသွန်လမ်းပြည့်နေဟာရှင်းလာပြည့်တဲ့နေပဲကဆောင်လည်းဒီမှာဖြစ်တော်မူတဲ့ကျမ်းစာမယဘယ်မှာရှိလာတော့ပြည့်တယ်။ဇာတော်လည်းဒီနေ့မှာဘုရားရှင်ရာဇဝင်ရောက်တယ်။ဘုရားဖြစ်ပြီးရောက်တာပထမဆုံးပဲ။အဲ့ဒါဆိုရင်ဘုရားဖြစ်တော်မူပြီးတဲ့နောက်နလကျမ်းမှာဓမ္မစက္ကဒေသနာဟောတယ်။မိဂရာကိုပါရမီမှာတဝရင်ပါရမီမိဂရာဥမာသရေသုံးယန်းတော်ပန်း60ရာအဲ့ဒီဝါကျွတ်ချင်းနဲ့သံဃာ60ခန်းဓမ္မတခကြီးကြွကြသာသနာပြုဆုံးပြီးတော့ဓမ္မဒုဒ္ဒခကြီးလွတ်တော်မူတော့ကိုရော်တိုင်းလည်းပဲမိဂရာကဝါကျွတ်ချင်းကလည်းတည်ပြီးနဲ့ခကြီးကြွလာခဲ့တာဝါကျွတ်ချင်းဆိုတော့လင်းမြလာပြီးတော့တရားကစားပြီးတော့ခကြီးကြွတယ်နော်အရာမိကနေလေးတော့လည်းပြီးတော့တရားနေမှာတရွေ့ရွေ့ထွက်ထွက်ပြီးတော့ကြွတော်မူလာခဲ့တာသဗ္ဗတိကတောအုံဖြာဥရဝိလတောအုံကြီးဖြာခရာတိသတောအုံကိုဖြာပြီးတော့ပြင်းပြင်းပြင်းပြင်းကြွလာသရင်ကျော်ဒီတော်ဘုံတတ်တော်ပရိသတ်ညာဇုံလဆန်းသေးမှာဥရဝိလရဥရဝိလကဆက်ပြီးတော့ခရင်တွေဒီသိဉ္စီတော်ရှင်တော်တို့ကိုနေရင်းစရာမှာအာဓိကပရိယာယသုတ်တန်ကြီးဟောဆက်လက်၍ခရီးကြွတာယဟန္တာတထောင်ချံရလို့ရာဇိုလားပြည့်စီကြတော့ရာဇကျိုးဝင်ပါပြီတဲ့ခရီးစဉ်အကြံဉာဏ်လေးမှတ်ကြည့်လိုက်ပေါ့ဟုတ်လားရာဇကျိုးဝင်တော့ပြန်စော်ဘုရားထံတော်ဥယျင်ကြီးမှာနာနေတော်မူတယ်ပြိဿယေမန္တသံသေမြူတော်လေးထဲမှာဘုရားကားနေတော့သမိနာရမင်းကြီးသခင်ချာသမိသာရဘုရင်ကြီးကဟာဘုရားကြွလာပြီတရင်လက်ကြရထွက်ကျူရတဲ့လူပေါင်းသသိန်းနှစ်သောင်းနဲ့ထွက်ကျူတယ်ပြိတ္တကြီးဘယ်တော့လဲဘုရားကျူတာခါတော်ဥယျာဉ်နဲ့လူပေါင်းသသိန်းနှစ်သောင်းနဲ့ဘုရားနဲ့တွေ့ကြတယ်ဘုရားနောက်တော်ကအဘိညာဉ်၆ပါးရတဲ့ယဟန္တာကြီးပြီဘယ်လောက်ပါလာလဲတထနောက်လိုက်အချမ်းအရံလည်းပဲအင်အားကောင်းတွေတုံ့တင်းနေတော့ကျားစလုံးမျိုးအဝင်ကြတော့လဲဘယင်ကိုယ်တိုင်ခွင့်မကြိုဘူးလားဘယင်ကလည်းတယောက်တည်းခွင့်မလာပဲနဲ့ပရိသတ်ကြီးဘလောင်းနဲ့ကြိုတာလဲအဲအဲ့ဒါကဘာပြောချင်တာလဲလို့ဆိုတော့ကျားစော်ဘုရားရာဇကျူအဝင်ဟာအလွန်လှတယ်ပရိသတ်ကျားစော်ဘုရားရာဇကျူကမဝင်မီကလေးကရာဇကျူမှာဒိဋ္ဌိဆရာကြီး6ယောက်တို့အကုန်လုံးစခန်းချတာပြီးကုန်ပြီ။ဒိဋ္ဌိဆရာကြီးတွေဘယ်နှယောက်ဒိဋ္ဌိဆရာတွေကရာဇဂိုတောင်ကြီးတွေပေါ်မှာအကောင်လုံးလွှမ်းမိုးပြီးတော့စခန်းချပြီးသားဒိဋ္ဌိတွေတောတော့ကိုညံ့နေတာပဲအဲ့ဒီမြို့မှာ။ဘုရားဝင်လာပြီဆိုတော့ဒိဋ္ဌိတွေကဘုလိုဒီလိုလောက်ပြီးတော့ဘုရားကိုအနောက်ရှက်ပြီးသိပ်ပြေးခြင်းနဲ့။ဒါပေမဲ့ဘုရားနောက်ကဘသူပါတန်ဃာတော်ပေါင်းသက်ကောင်းဘိညာပုဂ္ဂိုလ်လေးကြီးပဲဆိုတော့တိတိတွေကနည်းနည်းရှင်းသွားတယ်။ဘာမစနဲ့ဟိတော့ကဘုန်းကြီးတစ်ထောင်ပါလာတယ်။အဲ့ဒီကိုရိုလီကတော့ထက်တယ်ဆိုတော့တိတိတွေနည်းနည်းကြောက်သွားတယ်။အဲ့လိုနေနေတော့မှရှင်မင်းကြီးကထွက်ကျူလိုက်တာပြိဿကြီး။အကျိုးဆုံးမှလူလူပြိဿမူမသေနာပြိဿကြီးအကုန်ထွက်တာ။လောက်လေလူပေါ့။ဟာဘယင်ကိုရင်ထွက်ကျူတာနော်။ဘုရားမသွားအနောက်ရှက်မပေးနဲ့ဆိုပြီးတော့သိသိဒီအဲဒီမာမပရိသတ်ကြီးငြိမ်သွားကြတာလေညာအဲ့တော့ပြီးတော့တစ်ခုတစ်ခုမျိုးတစ်ခုတစ်ခုကိုဝင်ဝင်သွားလို့ရှိအဲဒီလိုအကျိုးဆိုးအစီအစဉ်လေးတွေကပရိသတ်ကြီးဘိုးတန်တော့တန်ခရင်ရောက်တော့ရောက်တာလေအများကြီးရှိတယ်နော် ဒါလည်းကျောင်းဘုရားရှင်ဝင်တော်မူကံကအလွန်ကျက်တည်ရှိအဲ့တော့ဓာတော်ဝိရင်တဲ့တွေ့ဘုရားကတရားဟောလူပေါင်းတသိန်းနဲ့တပေါင်းသောတာပန်ဖြစ်သွားတယ်တဲ့ဘယ်ကြီးနဲ့သောတာပန်ဖြစ်ဘလောက်လဲသောတာပန်ဘလောက်ကျန်ခဲ့အဲ့ဒါစဉ်းစားစရာရှိတယ်သစ္စာဘုရားတရားမွေတသိန်းတပေါင်းသောတာပန်ဖြစ်ပြီးတော့ဒီလူတစ်စောင်းကဘယ်နဲ့ကြောင့်ကျန်ကျန်ပါမှကျန်နေခဲ့သလဲအဲ့ဒါကိုစဉ်းစားနေတာဘုန်းကြီးကဘုဒ္ဓအပြည့်မတတ်သေးဘူးရှင်ပေါကံကအဖြစ်ပြီးရင်ဘုန်းကြီးကဝမ်းမြောက်ဝမ်းသာလက်ခံပါတယ်။ကျမ်းစာဘုရားတရားမှာသံသောင်းလောက်ကျွတ်တန်းဝင်ပြီးတော့သသိန်းကျော်ကျန်ခဲ့တယ်ဆိုရင်တော်သေးတယ်။ခုတော့သသိန်းသသောင်းကျွတ်တန်းဝင်ပြီးတော့သသောင်းကျန်ရစ်တာအဲ့ဒီလူသသောင်းကဘယ်လိုလူကြီးများလဲဆိုတာကိုဘုန်းကြီးကစဉ်းစားနေတာစဉ်းစားနေတာ။ကျမ်းစာဘုရားတရားဟောတော်မူတဲ့နေရာကဘယ်နေရာလဲ။ထန်တော်ပရိသတ်အဲ့ဒါဖြစ်ရှင်ဖြစ်နိုင်တဲ့ဘောထန်တော်တွေဟောတော့ရှင်းပေးကတရားဟောကုလို့နာလို့ကောင်းတော့နောက်ပိုင်းကလူတစ်စောင်းကတခုခုပြည့်ရှင်ဖြစ်မယ်ဟုတ်လားအဲ့တော့ဘုလည်းပဲဘုန်းကြီးတို့ကဒီပရိသတ်နဲ့သုံးသုံးသုံးသုံးနဲ့ဟောနေတော့ဟိုနောက်ပိုင်းကဖြစ်ရှင်ဖြစ်နိုင်တယ်ဘုမလူတော်ကြောင့်ကျင်းကြတာကြည့်လေ။ဒါစဉ်းစားကြလေးတွေကိုစဉ်းစားကြတော့ဗျ။သာပေမမပါတော့မပါဘူးပေါ့။ကျန်ခဲ့တာတော့အမှန်ပဲ။အဲ့တော့ဘင်းကြီးမိမိသားကတရားပွဲကြီးလက်ပြီးသွားရော။မြတ်စွာဘုရားခံတော်တဲ့တော့မနေပါနဲ့ဗျာတဲ့။ဘင်းကြီးကရောက်ပြီ။ဒါဆိုနေနေရိပ်ပြီးတော့ပြီးဖြစ်နေ။ဟာခံတော်တဲ့မနေရင်ဘယ်နေရမလဲဆိုဝါတော်တဲ့ဒီပါ။ဘယ်တော်တဲ့လဲ။အဲ့ဒါနဲ့ဝိလူဝံဆိုတာဝါရောကြီးပြိတ္တယဝိလူဝန္နဖတ်ကြည့်လိုက်ဒီစလုံးကိုဘယ်လိုပါမလဲဝိလူဝန္နကျမ်းပါဝန္နဆိုတာတောင်းပေါ့နော်ဘယင်းကြီးအပန်းပြေတဲ့ဝါရောကူရဲ့အဲ့ဒီကူရဲ့ထဲမှာကပွဲယုံရှိတယ်စားပွဲယုံရှိတယ်အိဆောင်နေရှိတဲ့နားဆောင်နေရှိတဲ့အဆောင်နေမြန်ကြီးပရင်ပြုတ်ဝဲစားတဲ့နေရာ။သမယဆောင်ရကြွလာတော့ဘုရင်ကြီးကအဲ့ဒီအဆောင်နေအကောင်လုံးကိုကျောင်းအဖြစ်ပြောင်းလဲပြုပြင်ပြီးတော့မှဘုရားနဲ့သံဃာအဖင်းပြီးတော့ဒီမဟာဗန္ဓိဝေလူဝဒံအာရမံဗုဒ္ဓဗမုက္ခတာဘိက္ခုသံဃာသာသမီးဘန္တိဘဂဝါဘုန်းတော်ကြီးတော်မူတော်ဟောပြဆောင်ဘုရားအတပိတော်ဘုရားတပိဘိမိသာရသည်ဟာဘုရားတပိတော်ရသညုတ်ပြီမောမဂရတန်ရသညုတ်ရှင်မြတော်မှာမင်းလုံးလုံးအုံချုပ်နေတဲ့ဘိမိသာရရှင်မင်းသည်ဣမံဝေလဝနံအာရမံဣဝေလဝံခောဥယင်တော်ကြီးကဘုဒ္ဓဗမုခသာသေဘုသံဃာသာဘုရားအမှုရှိတဲ့ယဟသံဃာပေါင်းအားသံမိဘုရားတိသရာဖွင့်ဖြူပင်လူလည်းရပါတော့သည်ရှင်ဘုရားဘိသာဝံသူရကတော့ရသရောပြီအယေမိမိသာရသည်ဘုရားရှင်ကိုယ်တော်မြတ်အဘဥယင်ကြီးကိုကြောင်းလို့ရလူရာဘာဥယင်ကြီးကိုဝါတော့ဥယင်ဝေလူဝနခေါ်တယ်ခေါ်ကြည့်ကြဝေလူဝနဟောသာဝတိရောက်သောပြန်သောအနာသမီးသတိကဇေတဝနကိုလူတယ်သာဝတိကြတော့အနာသမီးကပါလူတာဇေတဝနတဲ့เนาะဝေသာလီရောက်ပြန်သောလစ္ဆဝီမင်းကြီးကဘုရားရှင်ကိုရောမြတ်ကိုကြောင်းသူပြန်သောမဟာဝန္ဒရေပြိဿယေလာကြမီဘာဝနာလဲဘာဝနာဘုရားကျောင်းတော်လေးကဝန္ဒဝန္ဒတောအုပ်တွင်ကြီးပဲလို့သိရမယ်နော်အဲဒီစလုံးလေးတွေကပြောပြနေတာဘုရားကျောင်းတော်လေးအကုန်လုံးပဲတဲမှကြီးလဲတောအုပ်တွင်တဲမှကြီးပဲရာဇကျော်မှာဘာဝနာဝေလူဝန္ဒသာဝတိကျတော့ဘာဝနာဒေတဝန္ဒဝိသာလီရောက်ကြတော့မဟာဝန္ဒရေ အဲ့ဒီရသေကျုံမြို့အလဲကောင်းမှာရှိသေးတယ်ပြိတ္တာကြီးဆရာကြီးဇီဝကကသူပိုင်တဲ့တည်းရဲ့ဘုရင်ကြီးကြောင်းတယ်ပြီးတော့ဘုရားလူပြန်တယ်အဲ့ဒီကြောင်းတဲ့ကြီးခေါ်ပြန်သေးတယ်အံဘဝနာဘာဝနာလဲဩတည်တော်ကြောင်းတိုင်တဲ့ပြိတ္တာကြီးအဲ့ဒီဆရာဇီဝကကြောင်းတဲ့ဟာတည်တော်ကြောင်းတိုင်နော်ဝနာဝနာနဲ့လားတဲ့သေဝိသားကြကောင်းတာလေးတွေပြိတ္တကြီးပြည့်စုံဖို့ပါအဲ့တော့ဝေလုံးကဘင်းကျောင်းမှာမြတ်စွာဘုရားကိန်းအောင်လို့နေနေတော့မှာဘုရားကြီးတော့ပြောပြမယ်ဝိတုတော်လေးတစ်ပုဒ်ပါရှင်ကြီးမပြောပါမကြခင်ပြီးတော့မှာပါနော်မကြခင်ပြီးတော့မှာလဲပြောတယ်ဘုရားကကြောင်းတယ်ရုံပဲရှိသေးတယ်ဘာကြောင်းတယ်တော့လဲဝိလောကြောင့်တည်ယုံမရှိသေးတယ်နော်မရခင်ပြီးပါလားယေဇာဘုရားရာဇောပြည်မဝိလောကြောင့်တိုင်းမှာခရောဆံပြောမွေးလျော်ရင်နေတော်မူစေကာလဣဒာယေရာဇောမျိုးမှာရာဇကဟသစ္တိနောပစ္စည်းမခေဟေရာဇကဟသစ္တိနောရာဇောသတိယသစ္စည်းမကေအင်းရဲ့နောက်ဆွယ်နာမရာဇောသတိယအိမ်နောက်ဖေးကတိုက်တယံလေးကိုမိပြီးတော့ပရိဒါယောဒီမှာကြည့်လိုက်ပုံသောနာမဓာတ်သောသတ္တသပရိယဩတရသတိတံတယောဥပပကဥပသိကဟေတံသာသကသာသိတိသောရသောသတေယပစ္စည်းမကေအိယေနောက်ဆယ်မှာပုံသောနာမတသောပုံနာဆိုတဲ့ခြေကျွန်းတယောက်သတ္တပရိယသောပုံနာခြေကျွန်းရဲ့ဇနီးမယားတယောက်ဩတရသတိတံဩတရအမည်ရှိတဲ့သမီးကလေးတယောက်သံယောသုံးယောသောဥပါဒကဥပါဒိကသရဏသောယသိကကိုယ်ဝင်ကြတဲ့ဥပါဒကဥပါဒိကတို့သည်အဟေသောကောင်းစွာမသွင်ရှိကြလေကောင်းသတည်းမောနဆူရယသူရဲ့ဇနီးစဉ်ကြတော့နာမည်မပါဘူးပြိဿယပါဠိတက္ကရာများမှာသမီးကလေးကြတော့နာမည်ပေါ်ပြထားတဲ့ဥတ္တရာတဲ့သမီးလေးကတယောဂေဟမာနုသကံဟဲ့ဒီအိမ်မှာနေကြတဲ့သမီးသားမဘယ်နှယောက်ပါလဲ3ယောက်ဘယ်မှာနေတယ်လို့ဆိုတော့ရာဇကဟသတိနောပစ္စည်းမခေရာဇိယသတိရဲ့အိမ်နောက်ပါဠိနဲ့ဒီကလေးလို့ဆိုတော့တဲကုတ်ကလေးနဲ့အိန္ဒိယမှာတဲကုတ်ကလွန်ပေါ်တယ်။တိုက်ကြီးတွေမြင်းကြီးတွေရှိသလိုအဲ့ဒီတိုက်ချင်းမှာတဲတွေကတိုက်တဲ့ကုတ်ပုံများ။တဲပေါ်ကဆင်းလာတဲ့အဲ့လားအမျိုးသားအမျိုးသမီးအိန္ဒိယသူအိန္ဒိယသားတတိယသမီးတတိယသားတွေကြီးလိုက်ရင်လည်းဟာနတ်ပြည်ကများဆင်းလာသလားအောင်းမရတဲ့ခါရတဲ့ကြီးဘုကဆင်းလာတဲ့ကာမအမျိုးသမီးတွေကြည်လိုက်ရင်အသားအရေကရှူလို့ကိုဝင့်ပြီးတော့ဒီကုံလုံးဝိပိတောက်နေတာပဲနော်ရကိုယ်စောစီချပြီးတော့ဆင်းလာဝိပိတောက်နေတဲ့ကာကြီးတွေနဲ့ဟုဆိုမောက်တဲ့ပါအဲ့ဒီတိုက်ချီသားကတင်းစုံသိဖို့ကလေးပြီးတဲ့ကနေမှကုန်နေမှာခါတည်းရှင်းရစ်ပြီးတော့စားစရာရှာဖွေနေကြတဲ့ဟလားခလေးတွေရောလူကြီးတွေရောကြီးလေးတွေရှိခေါ်တဲ့ဘောကဆင်းလာတဲ့လူကြည့်ရင်နန်းကြီးကဆင်းလာသလားလို့ထင်ရပြီ။တဲကြီးကတဲတဲကလူကြည့်လိုက်ပြန်တော့ဩပိဋ္ဌာပုံဆိုတာဒါများလားလို့အဲဒီလိုထင်ရလားအောင်ခြားနာချက်တစ်ခုကအိန္ဒိယမှာရှင်းတဲ့ကရှိတာကဂုဋ္ဌိပဲပြိတ္တ။ဒီလိုဒီပုံနဲ့ဆိုတဲ့လူတရားကသူဇနီးရဲ့သမီးကလေးနာမည်ကဩတရာတဲ့သမီးသားဘသုံးယောက်သားကတတိယအိမ်နောက်ဆွဲမှာဗာနဲ့နေလေအဲလိုနေတယ်နေတယ်အင်းကြီးမှာမနေသာဘူးအဲတော့နာမည်လေးတစ်လုံးကိုနည်းနည်းစစ်စစ်ကြည့်လိုက်အင်းရှင်ရောက်ကြတဲ့ကကြီးနာမည်ဟာပုံနာအဲပြောဘယ်သူလဲလဲ ဘာလို့ရန်ကုန်ရှင်မြို့တော်တက်ခွင်းတပတ်လေးပေါ့လေရန်ကုန်ဧရိယာဂန္ဓမိတ်မှာပုံနာဆိုတဲ့ကျော်မကြီးတယောက်ရဲ့အကြောင်းကိုတော်တော်များများဟောတာပြီးပြီပုံနာနာကြီးနှလုံးစိတ်ရေးချတဲ့ဖတ်ကြည့်လိုက်ပုံနာအမျိုးသမီးကြီးတယောက်ကျော်မကြီးသူ့အကြောင်းဟောတာပြီးတော့သူ့ဘုန်းကြီးတို့ကဒီကနေ့စိတ်ကူးရတဲ့ဩပုံနာအကြောင်းကိုပြောပြီးရဲ့ပုံနာအကြောင်းလည်းပြောရင်ကောင်းမယ်ဆိုပြီးတော့ဒီကနေ့အဲ့ဒါလေးရွေးကြတာပုံနာလို့နာကြီးနှလုံးစိတ်ဟိုဘက်ကရေးချမှာပါပဲနဲ့ဟာပြန်ဖတ်လိုက်အဲ့ဒါကြောင့်ကျမ်းတော်မှာနာကြီးနှလုံးစိတ်ရေးချနဲ့ဖတ်လိုက်တော့ပုံနာအမျိုးသမီးနာပါဠိစာပေရဲ့အံ့ဩစရာကောင်းတဲ့ခြေဝါပေါ့ပုံနာဆိုတာနဲ့အမြင်နဲ့ဒိဋ္ဌာအမျိုးသမီးပုံနာလို့ဆိုတာနဲ့အမျိုးသားအလိုလိုသိရတယ်နော်ခြေကကူရီကူရီဒေါ်ရီမရီမစ္စတာရီမစ္စစ်ဒီဂျင်းစရာကိုပလောဘူးပါဠိကဒီလိုခေါ့ပုံနာဒါယောက်ျားလားမိန်းမလားရှင်းတယ်ပုံနာဟာနော်မစ္စစ်ပုံနာနော်ဟာမစ္စတာပုံနာလို့မစ္စတာရီမစ္စစ်ဒီလိုသေးလားမလို့ဘူးဒါပါဠိရဲ့ကောင်းပုံပြိဿာကျွားလေတော့သိရမှာပုံနဲ့ဆိုတဲ့အဓိပ္ပာယ်ကဘာရလဲဆိုဆိုလို့ရှိရင်ပြည့်စုံတယ်လို့အဓိပ္ပာယ်ရတယ်ပုံနာကိုဘာသာပြန်ရင်ပြည့်စုံတယ်ဘာပြည့်စုံသူများအိမ်တော်ဖေးမှာတဲဆုံးနဲ့နေတဲ့လူဘာပြည့်စုံစားကြလည်းမရှိဘူးအိမ်ကြလည်းမရှိဘူးဝတ်ကြလည်းမရှိဘူးနေကြလည်းမရှိဘူးအဲ့ဒီရသရသတိရဲ့အိမ်မှာကြီးကျုံဖြစ်နေတဲ့မွေးရတယ်တဲ့တတိကလင်းမီးပြီးအများကြီးပိုင်လို့လေထွန်တဲ့လုပ်ငန်းနဲ့အသက်မွေးတယ်မိမကလည်းဆံဖို့မောင်းထောင်းနဲ့အသက်မွေးတယ်သမီးလေးကလည်းအိမ်ထဲမှာခွက်ရှိပကန်းရှိနဲ့အသက်မွေးရတယ်တတိအိမ်မှာပုံနာတို့သာမီသားပါသုံးယောက်သားဘာပြည့်စုံဘာမှမပြည့်စုံဘူးနာမည်ကတော့ကောင်းတာပုံနာဘာသာပြန်ရင်ဥပိ္ပဆုံးလို့ဒီပေရ။ဥပိ္ပဆုံးနာမည်ကတော့ပြည့်စုံတာလူတကယ်ပြည့်စုံရဲ့လား။လူနဲ့နာမည်နဲ့မလိုက်တာဒီလိုပဲအများကြီးပဲ။ဥပိ္ပဆုံးကဘာမှမပြည့်စုံဘူး။ဒေါဝိရှင်၊မေဝိရှင်ဆိုတော့ဘုန်းကြီးဗန္ဓကြီးတို့လည်းညာဗန္ဓမြေဟောမြေဆယ်ပြားစီတောင်းမရှိဘူး။ဒေါဝိရှင်နာမည်တဲ့ကောင်နော်။ဒေါမှုနာမည်အရက6ပြောတဲ့။အဲ့ဒီလိုကျုပ်ပြူဝင်းနဲ့အမလီကြီးကမိသွေးတော်ထဲမှာကြီးကန်းရောက်နေသလားအောင်မရဘူးမဲလိုက်တဲ့ပြည့်ချင်းနာမည်ကတော့ကျုပ်ပြူဝင်းအဲ့ဒီလိုလူနဲ့နာမည်နဲ့မလိုက်တာလေနော်လူနဲ့နာမည်နဲ့အလိုက်ဆုံးကတော့ဒီဘုန်းကြီးပဲစိတ်သက်ကြီးလေညာနေသရတော့ကောင်းလို့တကောကိုပြောတော့လားညာနာဆိုတာနော်ညာမဲ့ဣဒ္ဓရဆိုတာဆိုရတယ်ဉာဏ်ကောင်းတဲ့ဘုရောဟောဉာဏ်ကောင်းနေဉာဏ်ဉာဏ်နာဣဒ္ဓရဆိုဝစ္စတန်ကင်းမယ်နော်အခုပြောနေတဲ့ကြည့်ဒါအသိဉာဏ်လေးတွေကပြောနေတဲ့ကိစ္စမယုံလို့ရှိရင်ကိစ္စမျိုးကန်ဆယ်လို့လည်းအတရားဖြစ်စင်ဆုံးလူနဲ့နာမည်နဲ့လည်းအောင်ပေးတတ်တာဥသရှင်ဆိုလို့ရှိရင်130ခုရှိရဗိနေဆရာကရေးတယ်မို့လားဟောဒီဇာတာထဲမှာလေအာတွေ့ချက်ပြီးတော့ဗာဠိဘွားဗာဠိဘွားဗာပြည့်တယ်ဘင်္ဂဘွားဇေတံကဘွားရာဇလက်ဘွားဘာဗာပြည့်ရမယ်ဘာပြည့်ရမယ်ပြီးတော့ကနောက်ဆုံးကြတော့130ရှိသီးတော်ဆိုပြီးတော့ဇာတာထဲမှာရေးတာအဲ့ဒီဟူးသန်းရှိ130ရှိလာပြီးတော့စိတ်တော်နေတယ်ကသိသွားပြီရှိတော့နာမည်တော့ဟူးသန်းရှိပဲသိသွားပြီနော်ကောင်းမရှိတဲ့ငါများစီကောင်းရှိတော့အဲ့ဒီလိုတော်ဘူးတဲ့၆ပြည်ကျော်ပြူပြဝဲကလည်းသပိတ်ရောက်ခါတယ်ကအဲ့ဒီလိုခုရပါလေလေကိုပြည်ဆုံးတဲ့ဘာမှမရှိသူများအိမ်နောက်ဘေးမှာတဲကုန်းနဲ့နေရတယ်နော်အဲ့တော့နာမည်နဲ့လူနဲ့မလိုက်တဲ့အကြောင်းတွေကိုမြတ်စွာဘုရားဟောတဲ့ဇတ်တော်တစ်ခုရှိတယ်အဲ့ဒီဇတ်ကိုခေါ်တာနာမသိတိဇတ်တော်တဲ့ဘာဇတ်တော်လဲဟေးနာမည်ပဲရှိပြီးတော့အသေးပဲမရတဲ့အကြောင်းတွေကိုဟောတာနာမသိတိအဲ့ဒီဇာတော်ကအသေးပဲတွေကိုယူပြီးတော့ခုပြောပြတာပါ။အဲဒီကိုပုံနာရဲ့အသေးပဲနားလည်သွားပြီ။မပြည့်စုံပဲနဲ့သူ့ကိုမပေးတာလေ ပုပ်ပြီးဆုံးလို့နာမည်ထိထားတယ်အဲဒီတော့သူ့ဘုန်းကြီးတို့သုံးသပ်ပြီးတော့ပြောနေတာကဘာကြည့်ပြောသလဲလို့ဆိုတော့အိုးအိမ်နေကျူးချိန်နေပစိုးထမိန်နေပေါ့ဗျာစိုင်းနေဝေးဆိုတဲ့ပစ္စည်းတို့ဤပြည့်စုံမပြည့်စုံကိုကြည့်ပြီးတော့ပြောတယ်ဒီလိုမလားတကယ်မျိုးမှုကောင်းတာကအသိပညာအจิตစာရိကသူတော်ကောင်းတရားပြည့်စုံမပြည့်စုံဒါလည်းကြည့်ရင်ဘုံမကောင်းလားအဲအဲ့ဒီသုံးချက်မှမှန်တာနော်တရားရဲ့သီလရဲ့သုတရဲ့သံဃရဲ့ပညာရဲ့ဟိရိရဲ့ဩတ္တပရဲ့ဘယ်နှပါလဲသဒ္ဓသီလသုတသံဃပညာဟိရိဩတ္တပပရိဒါရဲ့ဘယ်နှပါလဲ၆ပါးတချို့ပြောတယ်၇ပါးတချို့ပြောတယ်လူတွေမချမ်းခွဲရရင်ကောင်းမယ်သရသီလသုဒ္ဓဆရာပညာဟိရိဩတ္တပဆိုပြီးတော့သူတော်ကောင်းဥစ္စာ၇ပါးတဲ့အဲ့ဒီသူတော်ကောင်းတရား၇ပါးနဲ့ပြည့်စုံလို့ရှိရင်အမတ်ပုံသင်ကိုရက်ပြီးတော့စားစရာရှာနေပြီပဲအဲ့ဒီပုဂ္ဂိုလ်ဟာတကယ်ပြည့်စုံသူပဲသတ္တရလုံးဝသူ့မှာမပြည့်လဲပြည့်စုံပြီနော်ဩသိကြီးတဲ့မန္စီရိကာကြီးဘုံဝိတ္တအောင်စီတကောလုံးစိတ်နေသိတာပြီမယ်လည်းပဲသူတော်ကဥစ္စာခုနှစ်ပါးမရှိရင်အဲ့ဒီပုဂ္ဂိုလ်ဟာအမွဲဆုံးပဲတဲ့ဘာမွဲတာလဲလို့ဆိုလို့ရှိရင်စိတ်ဓာတ်ကြီးရာမှာမွဲတာဒါမှမွဲတာလဲအဲ့ဒါကြောင့်လူချမ်းသာဆိုတာစိတ်ဓာတ်မှာသူရကောင်းဥစ္စာခုနပါပြည့်စုံသူကိုမှလူချမ်းသာလို့တကယ်ခေါ်ပါလေတဲ့ဟုတ်လား mentally rich ဖြစ်ရမယ် physically poor ဖြစ်တော့လည်းပဲ mentally rich ဖြစ်ဖို့ကအရေးကြီးတယ်။ဘုန်းကြီးတို့အနောက်ဘက်တန်းကြီးကလူတွေကတခါတခါပြောတယ်အားကြတော့ဗမာပြည်လာပြီးတော့လည်းကျင်းတယ်ဗမာပြည်ရဲ့အကြောင်းလေးနည်းပြောသားမှာသူတို့အားလမ်းကဘယ်လိုပြီးကဘယ်လိုရေကဘယ်လိုပေါ့လေခေတ္တရီလျှောက်ချက်ပြောပြနောက်ဆုံးဘုန်းကြီးကနေကုန်ချုပ်လိုက်တယ် Our country physically is poor but mentally is very rich သူတို့မြေကရုပ်ဝတ္ထုအနေနဲ့တော့ဆင်းရဲပါတယ်ကွာစိတ်ကရေးရတော့အလွန်ကျယ်ဝတဲ့တန်ပြီဟင်းဒါကကြောကြောပြောတာဟုတ်လဲဟုတ်တယ်ကွာခေတ္တရီကဘယ်လိုမျိုးလာတာဘုန်းကြီးတို့ဗမာတွေကပြိဿန်သမင်းကြည့်ဖို့ရဘူးမဝမလေးဘူးဘုန်းကြီးเจ้าတွေကိုမင်းတို့သွားကြည့်မယုံလို့ရှိတယ်အဲဘုန်းတော်ကြီးเจ้าတွေကအခမ်းမဲ့ဟိုတယ်ကြီးတွေတိုင်နေကွာမင်းတို့တွေအင်ဂျင်လည်းရတယ်စားစရာလည်းရတယ်ဘာမှအဘိုးကမပြပဲနဲ့ဘုန်းကြီးเจ้าများမှာတဲခုလို့ရတယ်စားတော့လို့ရတယ်ဗမာလူမျိုးတွေနဲ့မင်းတို့ရင်းနှီးပြီးဟဲ့ဆိုလို့ရှိရင်မင်းတို့တွေကိုဗမာတွေကကောင်းကောင်းနေရာပေးထားပြီးတော့ကောင်းကောင်းဓမင်းကျွေးလိမ့်မယ်မင်းတို့သွားကျင်တဲ့နေရာတွေကိုပိုက်ဆံကောင်းကံသူတို့လိုက်ပို့လိမ့်မယ်နော်ဗမာလူမျိုးတွေကအဲဒီလိုစိတ်ကရေးရမှာကျွေဝရေးกว่าဘုန်းကြီးကလုံပြောပြမင်းတို့တဲပြကြတော့သားတွေသမီးတွေအိမ်ကိုအမေဖေကလာကျင်တယ်ဆိုတာတောင်းတလတလကျူပြီးတော့ချင်းပြီးမှလာမချိမဲနဲ့ပြောဆိုသားသမီးအိမ်ကိုအမေရောက်လာရင်အဖေရောက်လာရင်အဲ့ဒီသားဒီသမီးတွေကအမေဘေးကိုမချိမဲနဲ့လာရမလားဆိုပြီးတော့စိတ်ဆိုးပြီးတော့ရှင်းပြီးတော့ငောက်သေးတာစားနေတဲ့ချိန်များရောက်လာရင်အဲ့တော့ခေါ်ပြီးဓမင်းတော်မချူဘူးကမင်းတို့တိုင်းပြည်ကဆိုတော့ဟာခင်ဗျားတို့ရှိပြီတိုင်းပြည်ကတည်ဟုတ်ပါလားတို့တို့တိုင်းပြည်တော်ဗျာမိဘနဲ့သားသမီးတော်ကြိုတင်ပြီးတော့ appointment မလုပ်လို့ရှိရင်အဲ့ဒါတွေ့ဆုံလို့မရဘူးအဲ့ဒါဘောကမင်းတည်းစပယ်ဒီဘောကအင်ဒီယာကန်ထရီအဲ့ဒါတန်းပြီးမှစိတ်ဓာတ်ရေးရဘာဖြစ်ကုန်ပြီလဲဆင်းရဲကုန်ပြီမေတ္တာရီကရုဏာရီဘာရီသာသမီနဲ့မိဘအပြန်လာဝတ္တရားတွေသူတို့မှရှိသေးလားအကုန်ဆင်းရဲသွားပြီစိတ်ဓာတ်ဆင်းရဲသွားတာအနောက်တိုင်းခုအရှိမတိုင်းလည်းအဲ့ဒါခုဆင်းရဲတာပြုလာပြီဒါကြောင့်ဘုန်းကြီးတို့ကျူးစာပြောပြနေတာနော်အဲ့ဒါကြောင့်အားလုံးကျူးစာစီရင်တယ်ကျောင်းတော်တို့ပြည့်စည်ပြည့်စည်ရတဲ့ဆင်းရဲကြပြီမဲ့စိတ်ဓာတ်မမွဲစေတဲ့မဆင်းရဲစေပဲပရိသတ်ကြီးသူတော်ကောင်းတရားခုနှစ်ပါးစိတ်ထဲမှာအပြည့်ထည့်တာအဲ့ဒီပုဂ္ဂိုလ်ကတကယ်လူချမ်းသာပါပဲလို့ဒီလိုမှားရမယ်ပုံပုံနဲ့ရဲ့အတိတ်အကြောင်းကိုဆက်လက်ကြည့်ရအောင်ဘာပြည့်စုံမလဲလို့ ။ဒါကြောင့်ရှင်မြတ်တော်မှာလက်ခံပွဲကို9ရက်ဆင်နွှဲမယ်လို့မယဉ်ကြီးကြေညာတယ်။ဝန်သမီးကိုရာဇကြောင့်မှာပြိဿရဲ့ပဲ9ရက်ဆင်နွှဲမှာ9ရက်ဆင်နွှဲမယ်လို့မယဉ်ကြီးကကြေညာတဲ့အခါမှာရာဇကြောင့်တစ်မျိုးလုံးကမျိုးပါလာပြင်ပွဲသဖြင့်ဆင်သွဲဖို့ဆိုပြီးတော့တန်းစာဆင်လို့လူတွေကလုပ်ပြီးကျူးစားလုပ်ပြီးတော့ရဲအားရင်ယူပြီးတော့ကြွယ်ဘက်မှာသွဲမလို့အုံအုံကျက်ကျက်ဖြစ်နေတဲ့အချိန်မှာအဲဒီအားကြွယ်သတိအိမ်မှာချီးကျုံအဖြစ်နဲ့လက်တော်ရောက်ကြပါတဲ့အသင်မွေးရရှာတဲ့ကိုပုံနာကဒါဆိုပြည်သူပြည်သားတွေလက်ကပွဲကိုဆင်သွဲတော့မယ်နာမကတော့တဲ့ဒီနေ့လုံးမှာတနေ့ဇာရတာဒီကနေ့တည့်ရအလုံးမလုံးရင်အဲ့ဒါမလက်ပြေကရှားရှားမရှိဘူးပြီးတော့လက်ကပွဲသားမနှွဲနိုင်ဘူးဆိုပြီးတော့သာမီသာဘသောင်းရောက်တာစိတ်အားငယ်ငယ်နဲ့အဲ့ဒါအိမ်တော်ဖြစ်တဲ့ကုန်းတွေဖြစ်တဲ့တဲကုန်းကလေးမှာကောက်ကောက်ကုန်းကလေးတိုင်းနေကြတော့မှသတိရောက်လာဟေးမောင်မောင်နာခင်ဗျာလက်ကပွဲခုနှစ်ရက်ဆင်းသွဲတော့မေးကမင်းအဲ့ဒါဘယ်လိုလုပ်မလဲလက်ကပွဲပဲသွဲမလားသုံးမအလုံးပဲဆက်လုပ်မလားဆိုတော့ဘုဗုံသားကပြောပြတယ်ဂျုံတို့တော့ဗျာတဲ့လက်ကပွဲသွဲဖို့ရံခွင့်ရမရပါဘူးသူများတွေပြောပွဲရှင်ပွဲနဲ့ပြောနေတဲ့အချိန်မှာဂျုံတို့အလုံးပဲလုပ်ပါမယ်အဲ့တော့သူတော်ဘုရားအလုံးမလုပ်တဲ့အချိန်မှာဂျုံတို့အလုံးလုပ်မယ်လို့ဆိုတော့တတိယလေခွင်းနေလေခွင်းနေတဲ့မှာဒီကနေ့လက်ထောင်ယောက်ျားကြီးအကုန်လုံးပြန်သွားကုန်ကြပြီမရှိကြဘူးအဲ့ဒါကြောင့်တွန်နေရောထယ်ရောတွားရောအကုန်လုံးအားကုန်အားပါပြီဆိုတော့အဲ့ဒီနှွားတွေကအားကောင်းမှန်းကနှွားကြီးတွေကိုကျုပ်သရှင်းလောက်ရွေးပြီးပါကျုပ်လည်းသွားတော်မယ်သွားပြီးတော့လည်းတတိယကရွေးပြလိုက်တဲ့အားကောင်းမှန်းကနှွားသရှင်းဆွဲပြီးတော့လေရဲကိုလည်းထုံးပေါ်ဆိုပြီးတော့စောကြီးဆင်းသွားတယ်အဲဒီရောက်တော့အဲ့ဒီနှွားကြီးတွေနဲ့လယ်များကိုစနေနေ့ကျထုံးထဲပြီးတော့နေနေတော့မှသူစနီးတွေကလည်းပဲငါရောက်ချလေတဲ့ကိုပွားပြီးတော့သမင်းပူရမယ်ဆိုပြီးတော့အိမ်မှာရှိသမျှဆံအိုးတွေကိုနှိုက်လိုက်တဲ့အခါကျတော့ဘာပဲရပါတယ်လို့ဆိုတော့ဇကွဲပဲရတယ်ပြိတ္တာအဲ့ဒီဇကွဲကလေးချက်ပြီးတော့ဘုန်းကြီးကလေးကျိုးပြီးတော့မှဇကွဲသမင်းဘုန်းကြီးဟင်းဆိုတဲ့စကားအတိုင်းအဲ့ဒါလေးတောင်းနေတဲ့ထဲကရောက်ကြလေလဲကိုသမင်းဖို့သမင်းကလေးဩကလာကလည်းတတိအိမ်ခွဲစီပကံစီတန်းတိုင်းနဲ့အလုံးလုံးကြအဲ့ဒီနေ့မှပရိသတ်ကြီးရဲ့အရှင်သာရိပုတ္တမထေရသူမြတ်ကအဲ့ဒီနေ့မှာရှင်သာရိပုတ္တမထေရသူမြတ်ကနိရောဓသမာပ္ပမထတော်မူလာတယ်။ဒိဋ္ဌိယေနိရောဓသမာပ္ပမထတာတာမလို့မြတ်ရှင်သာရိပုတ္တမထေရ။ဒါရင်ပုတ္တမထေရသူများသည်ခொနဲ့ရည်မြကာလပတ်လုံးနိရောဓသမာပ္ပကိုဝင်စားတော်မူလေခဲ့ရာနိရောဓသမာပ္ပမထတော်မူပြီဆိုလို့ရှိရင်နိရောဓသမာပ္ပမထတော်မူတိုင်းတတော်မူတိုင်းသောယန္တာရှင်မြတ်ကြီးများကသတ္တလောကကိုကြည်ရှုတော်မူကြတယ်။ဧဇာယနေ့အဟံအတိကံပုဂ္ဂလံပဲပုဂ္ဂိုလ်ကအနုကဟိယလူခောရှင်းမြောက်ရပါအနိသင်္ကလေးဟာဒီမိသူကိုချီးမြှောက်ရကောင်းမလဲလို့သမဘာမထာကသစဉ်ချင်းကြည့်တယ်။အနာဂယဟန္တာပုဂ္ဂိုလ်လည်းဖြစ်စေနိရောဓသမဘာမလည်းထားစေ။ဟောလူပဲတဲ့မဲ့ပုဂ္ဂိုလ်ကစေရဏသုံးရပါလည်းပဲတန်တန်ရှင်းရှင်းပြည့်ပြည့်ကြွကြွရှိစေ။အလုပ်ပစ္စည်းမှလည်းဓမိယလက်ကတရားနဲ့ပြောကြည့်စွာရသောပစ္စည်းဖြစ်စေအင်္ဂါပဲလည်းပါတယ်အဲ I will try to say it again နောက်တစ်ချိန်ပြန်ပြောမယ်နိရောဓသမပ္ပမလည်းထားစေအဲ့ဒီနိရောဓသမပ္ပမထားသောပုဂ္ဂိုလ်သည်အနာဂတ်သို့မဟုတ်ယန္တာဖြစ်စေအလုရှင်ရဲ့စေတနာသုံးနာမှလည်းပဲတန်ရှင်းဖွင့်ပြပြီးတော့ကျင့်လင်းနေပါစေနောက်တကလူပဲပစ္စည်းကလည်းပဲဓမ္မရလတ္တ တရားကုန်ပြီးနေကြလာတဲ့ပစ္စည်းပြည့်စုံဘယ်နှချက်လဲတော်လိုက်တာကပြောရတာပါအဲ့တော့ဒီကလေးချက်နဲ့ပြည့်စုံတဲ့ဒါနသီးတဲ့ပရိသတ်ကြီးရောနေကြအတိုင်းကြိုးရပါစို့ဒိဋ္ဌဓမ္မအကျိုးပေးတယ်တဲ့ဘယ်လိုအကျိုးပေးလဲဒိဋ္ဌဓမ္မဆိုတာဘယ်နည်းအားလဲဆိုဒီမျက်မှောက်ဘဝမှာချက်ချင်းလည်းအကျိုးပေးချက်ချင်းလည်းင်းဆိုတော့ဘလောက်ကွာသွားမလဲလို့ဆိုလို့ရှိသိတာကြီးအဲ့ဒါလေးတော့နှစ်ပိုင်းပိုင်းနဲ့ပါလေအဲ့ဒီအလူပြုတ်ပြီးနေမှနောက်ခုနှစ်ရက်အတွင်းအကျိုးပေးတာတစ်မျိုးရှိပဲခုနှစ်ရက်မှနောက်တစ်သက်လုံးလုံးမသိမချင်းကျိုးပေးတာရှိပဲဘယ်နှစ်ပိုင်းပိုင်းလဲအဲ့လိုနှစ်ပိုင်းကဘယ်နဲ့ကြောင့်ကွာချမ်းသွားတယ်လဲလို့ဆိုလို့ရှိဒါကကံဝိပန်းနံတော့အဝိပါကလည်းကမ္မဝိပင်ကသုတ်တန်ကလာတဲ့ဈေးပဲကံဝိပါကအဲတော့ကုသိုလ်ကောင်းမှုတစ်ခုပြုရရာမှာစိတ်စေတနာအလွန်ချက်လို့ရှိရင်ပရိသတ်ကြီးဇောခုနှစ်ကြိမ်ကြကုသိုလ်ဇောခုနှစ်ကြိမ်ကအဲဒီခုနှစ်ကြိမ်မှာပထမဇောရဲ့စေတနာဒီတဲ့ဒီဘဝမှာအကျိုးပေးဖို့ပတ္တမဇောရဲ့စေတနာသည်ဒုတိယဘဝမှာအကျိုးပေးဖို့အလယ်မှာဘယ်နှဇောကြံမလဲအဲ့ဒီအလယ်ငါးဇောရဲ့စေတနာတွေကတတိယဘဝကစပြီးတော့နိဗ္ဗာန်ရောက်တဲ့အထိတဲ့တသာတရာလုံးအကျိုးပေးဖို့ဇောခုနှစ်ချက်ကိုဘယ်နှပုံပေါင်းတာလဲကြံပြောဦးမယ်နော်စေတနာလွန်ထက်တဲ့ကုသိုလ်ရှင်တို့ရဲ့စိတ်ထဲမှာသောဘယ်နှချိန်သောဘယ်နှချိန်ဖြစ်ကြတဲ့ဆိုရင်ပထမဆုံးစေတနာကဘယ်မှာကျူပေးဖို့ဒီဘဝမှာတတ္တမဆုံးစေတနာကတော့ဒုတိယဘဝမှာအလယ်ဆုံးကခြင်းရဲ့စေတနာတွေကတော့ဘယ်မှာရဲ့လဲတတိယဘဝကစလို့နိဗ္ဗာန်တရားပေါ်ရောက်တဲ့အချိန်ကောင်းကျိုးပေးပါလို့ဇောခန္ဓာချင်းကိုဘယ်နှပုံပုံနဲ့အဲဒါကြောင့်ပထမဇောစေတနာဤဒီဘဝမှာကျိုးပေးတယ်ဆိုရင်အဲဒါကိုခေါ်တာကဒိဋ္ဌဓမ္မဝေဒနိယကံခေါ်ကြည့်လိုက်ပထမဇောစေတနာဤဒုတိယဘဝမှာကျိုးပေးတော့အဲဒါကိုခေါ်တော့ဥပပိစ္ဆဝေဒနိယကံခေါ်ကြည့်လိုက်ပတ္တမဇောနော်အလယ်ဇောငါးချက်ကဘယ်ကစတတိယဘဝကစမဲသည်လေနိဗ္ဗာန်ရောက်တဲ့သည်တသန္တရာလောကောင်းကျိုးပေးလိမ့်မယ်အဲဒါကိုတော့ဘာခေါ်မလဲဆိုရင်အပရာပရိယဝေဒနိယကံခေါ်ကြည့်ပါအကျိုးမပေးသောဇောစေရနာရဲ့တော့ဒီမှာလုံးလုံးမရှိဘူးတော့ဒီဘဝဘယ်သူပေးလဲပထမဇောဒုတိယဘဝဘယ်သူကောင်းကျိုးပေးပတ္တမဇောတတိယဘဝကစသတ္တန္တရာလုံးအကျိုးပေးမှာကအလယ်ဇောနဲ့အလကားဖြစ်သွားတဲ့စေရနာရဲ့တော့ဒီထဲမှာရှိသလားရှိပါဘူးဗျာအဲဒါကြောင့်အဟောဇိကံဆိုတာဘာလဲလို့ပြေးစရာဖြစ်လားအကယ်၍ပထမဇောစေတနာသည်ဒီဘဝမှာကျူပိဖို့ဖြစ်တာဒီဘဝမှာဘာကောင်းကျိုးမှမလာဘူးဆိုလို့ရှိရင်ညှောစရာဘာကြံလဲပထမဇောညှောဒုတိယဘဝအတွက်ဒီဓမ္မတော့ပထမဇောစေတနာကဘယ်အတွက်လဲဒီဘဝအတွက်ကိုယ်ပြုစီမှနောက်တစ်သက်လုံးသူကျူပိလိမ့်အဲ့ဒါပြင်းရင်ပဲမမင်းဘူးဆိုလို့ရှိရင်ပရိသတ်ကြီးပြောပြီးတော့ဘာပဲပြောရမလဲပတ္တမဇောပြောဒါကစဒုတိယဘဝမှာကျိုးပေးဖို့ပြောတော့ပထမဇောစေတနာကကံတော့ဖြစ်သွားပြီပရိသတ်ကြီးကမ္မဝိပယ်ဆိုတဲ့အကျိုးမလာခဲ့ဘူးနော်ကံတန်ရင်ဖြစ်သွားတဲ့ကမ္မဝိပယ်မလာခဲ့ဘူးဆိုတော့အဲ့ဒါမျိုးကိုခေါ်တာအဟောတိကမ္မံဒီကြည်စားဒီစလောက်အဟောတိကမ္မကမ္မဝိပါကောနာဟောတိအပြည့်စုံဒီလိုရော ကျန်တော့လည်းမဟောစီကမ္မနောက်တလို့ကမ္မဝိပါကောနာဟောစီဒိဋ္ဌိသေတံပြည့်ရလို့မှတ်တာကျန်တော့မဟောစီကမ္မကမ္မဝိပါကောနာဟောစီနှစ်ပန်းတိုင်းနဲ့မဟောစီကမ္မဗာဒိတွေရလဲကမ္မကံဒီအဟောစီဖြစ်သွားပြီဘာဖြစ်သွားပြီလဲကမ္မံကံဒီအဟောတိဖြစ်ခဲ့လေပြီ။ဘာဖြစ်ခဲ့ပြီလဲ။ကံဖြစ်ခဲ့ပြီ။ဘာဖြစ်ခဲ့ပြီလဲ။ကံတော့ဖြစ်တယ်။စိတ္တနာချင်းရင်ကံဖြစ်။ဒါပေမဲ့ကမ္မဝိသေကဖြစ်သလား။ဒီဘဝမှာကျိုးပေးရမှာအကျိုးတွေလာရဲ့လား။ကမ္မံကံဒီအဟောတိဖြစ်ပါ၏ပဒါဒါပေမဲ့လို့ကမ္မဝိပါကောကမ္မဝိပ္ပတိနာဟောတိမဖြစ်ဘူးတဲ့ကာမဝိပ္ပတိမဖြစ်ဘူးဘာသာလျင်ဖြစ်သွားတယ်လေကံသာလျင်ဖြစ်သွားတာဘာသာလျင်ဖြစ်သွားကံပဲဖြစ်တယ်ကာမဝိပ္ပတိမဖြစ်ဘူးဝဇ္ဇနှစ်ခုကိုပြည့်စုံပါတာပြန်ဝဇ္ဇနှစ်ခုပါဠိပြည့်စုံပြန်ဖတ်လိုက်အောင်ကံမံအဟောတိကမ္မဝိပါကောနာဟောတိကမ္မဟောတိကဘာတွေပဲရလဲကံဖြစ်သွားတယ်အဟောတိကိုဘာသာပြန်ရင်ဖြစ်တယ်လို့သိပြီရှင်းဘာဖြစ်တာကံပဲဖြစ်တာနောက်တစ်ဝါရဘာသာပြန်လိုက်တော့ကမ္မဝိပါကောနာဟောတိဘာမဖြစ်ဘူးလဲကမ္မဝိပက်မဖြစ်ဘူးအဲ့ဒီလိုပါဠိရဲ့ပြည့်စုံကိုပြိဿရေတောင်းတဲ့သွေးတာဟောဒီကဟောဒီကဆိုတာတဝရမြတ်ပြောတာနော်ကမ္မံအဟောဒီကမ္မကံဒီဟောဒီဖြစ်ပါလျက်ကနေဘာမဖြစ်တာလဲကမ္မဝိပါကောကမ္မဝိပေသနာကျိုးတွေကနာဟောဒီမဖြစ်လာဘူးတဲ့ပထမသောစေရနာကောင်းရမပေးဘူးဆိုရင်ဒီဘဝဒီပုဂ္ဂိုလ်ချမ်းသာသေးလားဒါဖြင့်ပြောနေတော့ဘာကိုပြောမလဲဒုတိယဘဝအတွက်ပဲစေတနာကယူပြီးပါလေသတ္တမဇောစေတနာညော့ရောဒီပြီးတဲ့နောက်ဘဝကျတော့ကောင်းကျိုးပေးမိသိပြီးနောက်ဘဝလည်းကောင်းကျိုးမပေးပြန်ဘူးဆိုလို့ရှိရင်အဲ့ဒီသတ္တမဇောစေတနာလည်းပဲကံတော့ဖြစ်သွားတယ်ကမ္မဝိပက်မဖြစ်ဘူးဆိုရင်သူလည်းပဲကမ္မအဟောတိကမ္မဝိပါကောနာဟောတိခေါ်နေကြတဲ့ခေါ်ရင်သူလည်းဘာဖြစ်တာလဲဟောဒီကံနားလည်ပြီနော်ဒါဖြင့်ပြောပြီးတော့တတိယဘဝကစပြီးတော့ဘယ်ကံကိုပြောမလဲအလယ်သောငါးချက်ရဲ့ဆွမ်းရည်တွေကိုမျှော်တော့တတိယဘဝကစပြီးတသန္တရာလုံးလုံးအလယ်သောငါးချက်ရဲ့စေရနာငါးမျိုးရဲ့အကျိုးတွေကတော့မပေးပဲစိတ်ကိုမနေဘူးတဲ့ပရိသတ်ရေဘဝတစ်ခုခုမှာအချိန်ကောင်းရင်သူဝင်လာပြီးတော့အကျိုးပေးမှာပဲတဲ့အဲဒါကြောင့်ဘုန်းကြီးတော်ကမ္မဝိပင်ကကျမ်းဂန်ညမှာမပြောလဲဆိုတော့အပရပရိယကမ္မရဟိတောသတ္တောနာမနတိအပရပရိယကမ္မရဟိတောအပရပရိယကမ္မကင်းသောသတ္တောနာမသတ္တဝမြည်သည်နတိမရှိနိုင်ဘူးဒိဋ္ဌဓမ္မကံကကင်းတဲ့သတ္တဝါရှိနိုင်တယ်။ဥပပိစ္ဆကံကကင်းတဲ့သတ္တဝါရှိနိုင်တယ်။အပရပရိယဝရဏိယကံဆိုတဲ့အလေသောငါးချက်ရဲ့အကျိုးပေးခြင်းမှာကင်းလွတ်နိုင်တဲ့သတ္တဝါရဲ့လို့တော့မရှိဘူးတဲ့ပရိသတ်ရေညွန်နည်းချက်ကြံပါလေနော်။ဒီဘဝအကျိုးမပေးရင်အော်ပထမဇောတော့မဖြစ်သွားပြီလေဟောစီသာသရခြင်းဆက်ပြုံးတတ္တမသောဒုတိယဘဝညှုပ်ပေးလာပြီးတဲ့ဆိုโอเคမပေးသေးဘူးဆိုလို့ရှိရင်သူလည်းပဲအဟောစီဘာပြောရမလဲအလယ်သောငါးချက်ဘဝသန္တာတဲ့ရှောင်းလုံးအလယ်သောငါးချက်ကပြေးလိုက်မယ်လို့သာပြောပြီးတော့ဒါတော့စိတ်ချသူကတော့မရှောင်းဘူးတဲ့ပရိသတ်ဒါကံရဲ့အကြောင်းကိုပရိသတ်ကြီးပြီးဖို့ရံပဲဇောခွနခြင်းစေရနာခွနတန်ကို၃ပိုင်းပိုက်ပြီးတော့ပြိတ္တကြီးကဒါရှင်းလင်းပြကြနော်နောက်ဓမ္မယုဘုန်းကြီးတို့တစ်မျိုးပြောခြင်းသေးတာကတစ်မျိုးမဟုတ်ပါဘူးဓာတ်အသေးစိတ်နည်းနည်းစိတ်ပြောခြင်းတာက